မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပြည်ခိုင်ဖြိုးပါတီအနာဂတ်အလားအလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင
်။ခုဆို2020ထွေထွေရွေးကောက်ပွဲကြီးအောင်မြင်မြင်ကျင်းပပြီးသွားပါပြီ။နိုင်ငံတကာနဲ့ပြည်တွင်းလေးလာစောက်ကြီးအဖွဲ့တွေရဲ့အစီအခံစာအရရွေးကောက်ပွဲဖြစ်စဉ်နဲ့မဲပေးတဲ့နေ့မှာပြဿနာကြီးကြီးမားမားမရှိခဲ့ပဲမဲဆန္ဒရှင်တွေဟာသူတို့ဆန္ဒရှိသလိုလွတ်လွတ်လပ်လပ်မဲပေးခွင့်ရကြတယ်လို့ဆိုကြပါတယ်နောက်ဆုံးရလဒ်တွေအရ NLD ပါတီအပြတ်သတ်အနိုင်ရသွားပါပြီတမတော်ကြောထောင်းနောက်ခံပေးထားတဲ့ပြည်ခိုင်ဖြိုးပါတီကတော့ပြည်တော်စုအဆင့်အတွက်33နေရာရပြီး42နေရာရခဲ့တဲ့2015ခုနှစ်တုန်းကနဲ့နှိုင်းရှင်ရင်20ရာခိုင်နှုန်းလောက်ပိုနှဲသွားတာတွေ့ရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးဝင်ပြန်ရတဲ့အနိုင်ရပါတီ၊အနိုင်မရပါတီအများစုအပါအဝင်ပြည်တွင်းပြည်ပလေးလာစောက်ကြီးအဖွဲ့တွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကအသိမှတ်ပြုကြောင်းထုတ်ဖော်ပြောဆိုနေကြပြီလည်းဖြစ်ပါတယ်။ထူးခြားတာကတော့ဒီရွေးကောက်ပွဲရလဒ်ကိုစစ်တပ်ကပေါက်ဖွာလာပြီးစစ်တပ်ကပဲကြောထောင်းတော့ခံပေးထားတဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကလက်မခံဘူးလို့ဆိုထားတဲ့အပြင်ရွေးကောက်ပွဲကိုနောက်တစ်ချိန်ပြန်ကျင်းပပေးဖို့အထိတောင်းဆိုနေပါတယ်။2020ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီဘာကြောင့်ဒီလိုရှုံးနေခဲ့ရတာလဲ။နောက်အနာဂတ်ကာလမှာရောအလားအလာကောင်းတွေရှိနေနိုင်သေးလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုဒီပိုင်းအဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်။
အလုံးသိစားပြီးဖြစ်တဲ့အတိုင်းပြည်ခိုင်ဖြိုးပါတီဆိုတာအရင်ဆင်အာဏာရှင်တွေလက်ထက်တည်ထောင်ထားတဲ့ပြည်ခိုင်ဖြိုးအသင်းကြီးကနေပေါက်ဖွာလာတာပါ2008ဖွဲ့စည်းပုံခြေခံဥပဒေအရမြန်မာနိုင်ငံမှာစစ်ပရင်မင်းဆက်အချင်းအကြကြီးအုပ်စိုးသွားနိုင်အောင်ဆင်အာဏာရှင်တွေကပဲစနစ်တကျဖွဲ့စည်းပေးထားတဲ့ပါတီပါတမနာရွေးနိုင်အစိုးရဖွဲ့နိုင်တဲ့တည်ထောင်စုအဆင့်လွှတ်တော်ထဲမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကဓာတ်ရိုက်ခတ်တဲ့တပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကိုထည့်ရွေးကောက်ပွဲကနေတက်လာတဲ့ပြည်ခိုင်ဖြိုးအမတ်တွေနဲ့ပေါင်းပြီးတမနာရွေးနိုင်အစိုးရဖွဲ့နိုင်ဖို့ဖွဲ့စည်းပေးထားခဲ့တာပါဒီအတွက်ပြည်ခိုင်ဖြိုးပါတီဟာရွေးကောက်ပွဲကျင်းပတဲ့စီမှာတည်ထောင်စုအဆင့်မဲဆန္ဒနေမည်စုစုပေါင်းရဲ့34ရာခိုင်နှုန်းလောက်နိုင်ရင်ကိုပဲအစိုးရဖွဲ့နိုင်ပါပြီအဲ့ဒီလောက်အတိုင်းအတာအနိုင်ရဖို့ကိုလည်းဥပဒေညီဥပဒေပြဋ္ဌာန်းပေးထားရွေးကောက်ပွဲကော်မရှင်အစဉ်အဆက်နဲ့အုပ်ချုပ်ရေးရန်တရာအစဉ်အဆက်ကနှီးပေါင်းစုံ3ပံ့ပိုးပေးဖို့လည်းတင်ဆက်ထားခဲ့တာဖြစ်ပါတယ်2010ရွေးကောက်ပွဲတုန်းက NLD နဲ့တိုင်းရင်းသားတိုက်ခံပါတီတွေရွေးကောက်ပွဲဝင်လို့မဖြစ်နိုင်အောင်ဥပဒေကန့်သတ်ချက်တွေလို့ပါတီခေါင်းဆောင်တွေကိုထောင်ထဲထည့်ထားပြီးမှကျင်းပလို့ပြည်ခိုင်ဖြိုးပါတီပြိုင်ဘက်မရှိဘဲအပြည့်အသက်အနိုင်ရခဲ့ပါတယ
်။2015ထွေထွေရွေးကောက်ပွဲမှာတော့ငွေကိုစီမံကိန်းချထားသလိုဖြစ်မလာတော့ပါဘူး။ရွေးကောက်ပွဲအကြိုကာလပြည်ခိုင်ဖြိုးပါတီအတွင်းစစ်ဗိုလ်ချုပ်ဟောင်းတွေအချင်းချင်းအကြီးအကျယ်ကွဲပြဲမှုတွေဖြစ်ခဲ့ပြီးပါတီယာယီဥက္ကဋ္ဌပေါ်ကြောက်ကြီးဟောင်းသူရဥရှင်မလက်ထဲရောက်နေတဲ့ပါတီကိုတပ်မတော်အကူအညီနဲ့ပြန်လည်ရယူဥရှင်မခိုင်းသားတွေကိုဖယ်ရှားခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာအကြီးအကျယ်ရှုံးနိမ့်မှုကိုတော့ရှောင်လွဲနိုင်ခြင်းမရှိခဲ့ပါဘူး။2016ခုနှစ် NLD ပါတီအာဏာရလာပြီးနောက်ပိုင်းပြည်ခိုင်ဖြိုးပါတီဟာတပ်မတော်ကြောထောင်းနောက်ခံပြုပါတီအဖြစ်ပြန်ပြီးတည်ဆောက်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကိုရည်ရွယ်ပြီးရွေးကောက်ပွဲမှာပြည်သူတွေစီကမဲတွေရအောင်တနည်းအားဖြင့်ပြည်သူ့ကြိုက်ပါတီဖြစ်လာအောင်မူဝါဒအပါဝင်ပြုပြင်ပြောင်းလဲမှုလုပ်တာမျိုးကိုတော့မတွေ့ကြရပါဘူးလွတ်တော်ထဲမှာလဲ NLD ကိုအတိုက်ခံလုပ်ဖို့အင်အားသိမ့်မရှိတဲ့အခါတပ်မတော်နဲ့ပေါင်းပြီးမှအတိုက်ခံလုပ်ရတဲ့အခြေအနေဆက်ရောက်သွားစေပါတယ
်တကယ်တော့ပြည်ခိုင်ဖြိုးပါတီအနေနဲ့တပ်မတော်နဲ့အဲ့ဒီလိုပူပေါင်းပြနေခြင်းအဖြစ်ရွေးကောက်ပွဲမှာပြည်သူတွေမဲပေးမှာမဟုတ်ဘူးပြည်သူကြိုက်ဖြစ်မှာမဟုတ်ဘူးဆိုတာမျိုးကိုလည်းထည့်သွင်းစဉ်းစားခြင်းရှိခဲ့ပုံမရပါဘူးပြောရရင်2015နိုဝင်ဘာကနေ2020နိုဝင်ဘာ9နှစ်တာအချိန်ရခဲ့တဲ့အတိုင်းငွေအားဒဏ္ဍာရီဥစ္စာအားကြောထောင်းနောက်ခံအားရှိပါလျက်နဲ့ပြည်ခိုင်ဖြိုးပါတီဟာပြည်သူအများကြိုက်မူဝါဒချမှတ်တာအကောင့်ထဲပေါ်တာစီးယုံတာဘာတစ်ခုမှမေမေရရလုပ်တာမတွေ့ကြရပါဘူး။ဘာသာရေးလူမျိုးရေးမုန်တီးမှုတွေကိုဟိုနားတစဒီနားတစမီးပွားလိုက်ချနေတဲ့မျိုးချင်းလို့ခေါ်တဲ့အုပ်စုငယ်တွေကိုမတိမတာတမျိုးတိတိတတတဖုံထောက်ခံအားပေးရင်ပြည်သူလူထုမကြိုက်မနစ်သက်တဲ့အနေအထားပိုးပိုးကြီးရောက်လာတာကိုတွေ့ကြရပါတယ်ရွေးကောက်ပွဲအကြိုကာလမှာတော့ပိုဆိုးပါတယ်
ဒီခိုင်ပြိုးနဲ့မိဖက်အဖွဲ့စည်းတွေကထုတ်တဲ့ထုတ်ပြန်စာမှာ တမရိုနာမည်တိုင်းရိုက်မသုံးဆွဲတော့သလိုရွေးကောက်ပွဲရလတ်ကိုလက်မခံဘူးဆိုတဲ့ပြီးခိုင်ပြိုးရဲ့ယက်တီချက်တမရိုရဲ့သဘောထားမဟုတ်ဘူးဆိုပြီးတမရိုဘက်ကထုတ်ပြောလာတာမျိုးရှိနေပါပြီ။နောက်တမရိုဘက်ကသာပြီးခိုင်ပြိုးပါတီကိုအသုံးမပြုတော့ဘူးဆိုတဲ့အခြေအနေမျိုးကိုရောက်လာခဲ့ရင်တော့ပြီးခိုင်ပြိုးပါတီဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာပါတီကနေအသွင်ပြောင်းထားတဲ့တိုင်းသားစီလုံးညီ